ရုရှားယူကရိန်းစစ်ပွဲအတွင်းသတင်းရယူနေတဲ့အမေရိကန် Fox သတင်းဌာနကကင်မရာသတင်းတောက်ပီရာဇာရှက်စကီးဟာတိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်သေဆုံးသွားခဲ့ကြောင်းအင်ကာနီက Fox သတင်းဌာနကအကြည့်ပြုထုတ်ပြန်ပါတယ်။သူနဲ့အတူယူကရိန်းသတင်းတောက်အော်လက်ဆန်ဒရာကိုရှီနိုလည်းသေဆုံးသွားခဲ့ပါတယ်။ယူကရိန်းမှာစစ်မြေပြင်သတင်းရယူနေစဉ်မြို့တော်ကီယက်အနီးကဟိုရန်ကာအရပ်မှာသူတို့စီးနှင်းလာတဲ့ကားကိုမျိုးရဲ့အပြင်ဘက်ကနေပြစ်ခတ်တဲ့ကြည်ဒဏ်တွေကြီးမှန်ခဲ့ပြီးဒဏ်ရာရရှိခဲ့ရာကနေသေဆုံးခဲ့တာဖြစ်ကြောင်းသူ့ရဲ့လုံဖော့ဂိုင်ဘက်တွေကပြောဆိုခဲ့ကြပါတယ်။ဇာရှက်စကီးနဲ့အတူတာဝန်ထမ်းဆောင်နေတဲ့အမေရိကန်နိုင်ငံဈာယဝန်ကြီးဌာနဆိုင်ရာ Fox သတင်းတောက်ဘင်ဂျမင်ဟောလဲဒဏ်ရာရရှိခဲ့တဲ့အတွက်စေယုံတင်ကုသထားရပါတယ်။သူတို့နှုတ်ဦးစလုံးဟာအတွေ့အကြုံရှိတဲ့သတင်းတောက်တွေဖြစ်ပြီးလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့အာဖဂန်၊အီရတ်နဲ့စီးရီးယားတွေမှာတာဝန်ထမ်းဆောင်ခဲ့သူတွေဖြစ်ပါတယ်။ဒေသုံသူရုပ်သံကင်မရာသတင်းတောက်ဇာရှက်စကီးဟာအသက်55နှစ်ရှိပြီဖြစ်ပြီးသူ့ရဲ့စွမ်းဆောင်မှုအတွက် Fox သတင်းဌာနအပါအဝင်သတင်းတောက်တွေကဖုံပြခဲ့ကြပါတယ်။